မြန်မာနိုင်ငံမှာကလေးသင်ငယ်အခွင့်အရေးချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂထုကိုယ်စားလှယ်၃ဦးကပူးတွဲတောင်းဆိုလိုက်ကြပါတယ်။ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကလေးများနှင့်လက်နက်ကိုင်ပြည်ပကဆိုင်ရာဒွေမှုချုပ်ရဲ့ထုကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကလေးများပေါ်အကြံဖတ်မှုစန့်ကျင်ရေးဆိုင်ရာဒွေမှုချုပ်ရဲ့ထုကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာမဂျစ်တို့ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါ။ကလေးသင်ငယ်တွေပေါ်ဆူရတဲ့ချူဖောက်မှု6ခုကိုကျူးလွင်ရာဇမှုဖြစ်တတ်မှတ်တဲ့ဥပဒေပြဋ္ဌာန်းဖို့ကလေးသင်ငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်းအသုံးပြုတာအပါအဝင်ပြည်ပခတွေကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကာကွယ်ပေးရေးတစုတစည်းတည်းလှုံ့ဆော်ကြဖို့အထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်။ဖေဖော်ဝါရီလတနေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းစွာဒီမိုကရေစီအသွင်ကူးပြောင်းမှုရဆိုင်သွားပြီးအကြမ်းဖက်အသွင်ဆောင်အကြက်တဲပုံစံမျိုးစုံဆက်ဖြစ်နေတာကကလေးတွေနဲ့သူတို့ရဲ့အနာဂတ်ပေါ်ဆိုးရွားတဲ့တည်ရောက်မှုတွေဖြစ်စီတယ်လို့အထူးကိုယ်စားလှယ်တွေကထောက်ပြထားပါတယ်။